စခိုင်းပြည်နယ်တွင်းမောင်ရခိုင်ဒီလက်နက်ကန်တပ်ဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်စစ်သေးရှောင်စခန်း69ခုထိရှိလာနေပြီးရခိုင်စစ်သေးရှောင်ဥယေကလည်း 38,000 ကျော်ရှိလာတဲ့အကြောင်းရခိုင်ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့လူမှုအဖွဲ့တစ်ခုက VOA ကိုပြောပါတယ်ပြီးခဲ့တဲ့ February လအတွင်းမှာကိုပဲအတော်လေးစည်ရဲတင်းမှပြင်းထန်လာတဲ့အတွက်အရက်သားတွေထိခိုက်ဒေဆုံးမှုများလာသလိုကလေးငယ်တွေပါထိခိုက်ဒဏ်ရာရနေတဲ့အတွက်နိုင်ငံသားတို့ရဲ့ဘေးကင်းလုံခြုံမှုအစိုးရတာဝန်ရှိသူတွေဘက်ကအရေးတကြီးစီမံဆောင်ရွက်ပေးဖို့ကိုလည်းရခိုင်တို့တော်မတ်တွေကတောင်းဆိုပါတယ်မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်တနည်းတော်ကြလာပြီဖြစ်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြန်မာဆိုရစစ်တပ်တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းတို့ချင်းပြည်နယ်တွင်းကနေရာတချို့မှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးတိုက်ပွဲတွေကနေအသက်ဘေးကနေလွတ်အောင်ဆစ်ဆောင်ပြီးတော့ပြေးနေရတဲ့စစ်ပီးဒုက္ခသည်ပြည်သူပေါင်းက 38,000 ကျော်အထိဖြစ်သွားပြီလို့ဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး REC ကဖေဖော်ဝါရီလ29ရက်နေ့ကနောက်ဆုံးစီရင်ထုတ်ပြန်ပါတယ်အခုလက်ရှိစစ်ပီးဆောင်69စခန်းမှာခိုးလုံနေရတဲ့စစ်ရှောက်ဒုက္ခတဲ့တသိန်း2000ကျော်အတွက်အဓိကစားနဲ့ရိတ်ခါနဲ့တောက်တုံးရီအခက်ခဲဖြစ်နေကြတယ်လို့ဒုက္ခတဲ့စီးရင်တွေလိုက်လံပြုစုပြီးတော့ဒုက္ခတဲ့တွေကိုကူညီကယ်ဆယ်ပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကတူရည်မှုကိုစစောထုံးက VOA မြန်မာပိုင်းကိုပြောပါတယ
်ဒုက္ခတဲ့အရေးပြက်ကကြတော့အကောင်လုံးကတသိန်းနှစ်ပေါင်းနဲ့ရှိတော့ကျော်တော့ပါပြီမှာအဲ့ဒါအကောင်လုံးဒီစီးပွားရေးကန်ကိုသေးကိုခုတရှိလာတာပေါ့နော်အဲနောက်ပြီးတော့မှကျွန်တော်တို့မလေးစားထုတ်ပြန်ချက်မှပါတယ်ဟာတကူကကြတော့ဒီတိုက်ပွဲကဒီခိုင်ပြည်နယ်တံဖဲအထိကိုကျင်းပလာနေတယ်အဲဒါကြောင့်မလို့ဒီတံဖဲပိုင်းအထိကိုအကျိုးတရားမှုနဲ့အများကြီးရှိလာနေပါတယ်အထူးသဖြင့်ဆိုလို့ရှိရင်တော့ဒီအဲမျိုးနေတလားချောင်းနဲ့ကစုကိုင်းဆိုတဲ့အဲအထူးတွေပါပေါ့နော်အဲ့ဒီလားချောင်းမှာဆိုလို့ရှိရင်ကျေးရောင်ပေါင်း၄စီလောက်ရှိတယ်။အဲ့ဒီကျေးရောင်၄စီလောက်မှာအဲတရုံများအကျော်တွေကဒီတချို့ရှင်းလင်းမှုတွေခင်ရပြီးတော့မှဒီတရုံများဒုက္ခရောက်နေတာရှိပါတယ်။အဲနောက်ပြီးတော့ကစုကိုင်းဆိုလို့ရှိရင်အဲ့ဒီတက်နေရှိနေပါတယ်။ကျေးရောင်ချမှုတွေလည်းကျေးရောင်ချမှုတွေရှိခဲ့ကြတော့ဒီတက်ခင်းတွေပေါ်မှာအဲကျေးရောင်ချတာမှုတွေကအများကြီးရှိနေပါတယ်မှာ
အခုဆိုရင်တော့ရခိုင်ပြည်နယ်တွင်မင်းပြများဦးရတဲ့တော်ဘူးသီးတော်နဲ့စစ်တွေမြို့နယ်တွေမှာစစ်သေးဒုက္ခတွေအရေးအတွက်ပုံမများပြားလာနေပြီးဒုက္ခတွေတွေအတွက်ဘေးအန္တရာယ်လုံခြုံရေးကစိုးရိမ်ရာမှာရှိနေတယ်လို့လည်းရခိုင်ပြည်နယ်ရတဲ့တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ
်ခလဲတိုင်တိုက်သေးတရားတော့ပုံပြီးပြင်းထန်လာပါတယ်ဆိုတဲ့သူကြားပြီးနေရပါတယ်အဲ့ဒီအခြေကြောင့်အခုစစ်ဘုတ်ရှိနေတယ်ဒီရပ်တဲ့ဒီကောင်သင်ကျော်ဖြစ်နေတဲ့စစ်တပ်ဆောင်မှာဒီလိုသင်တော်ရှိနေတာဖြစ်ပါလေ။အဲဒါကြောင့်အခုရင်းချင်းလေးတိုင်းအနေနဲ့ဝါဆိုင်ဝင်ရေးအနေနဲ့ဝါအထက်အခက်ကြီးရှိနေတာကိုသိရပါလေ။အဲတော့အခုဒီမှာဒီလိုတိုက်ပွဲဆောင်အတွက်တော့အများကြီးအဲ့လိုစစ်တပ်ဆောင်လည်းအများကြီးရပ်လာတယ်ဆိုတော့ဒါကိုဒီအစိုးရအနေနဲ့တာဝန်ယူချက်ကိုလိမ့်နေတယ်ဒီမှာလေ။အဲဒါကြောင့်အခုလောလောဆယ်မှာဖြစ်နေတဲ့ဒီတိုက်ပွဲကြီးကြားထဲမှာမျိုးစားပြီးဖြစ်နေတဲ့ပြည်သူတွေရဲ့စင်ညာရေးကျဲမာရေးဒီမျိုးအခက်ခက်ကရှင်နေနေတာပေါ်တော့ဆက်ပါတော့ဒီအစိုးရအနေနဲ့လည်းလုံးသေးသေးနဲ့ချစ်ချစ်လိုက်ရဆုံးမျိုးစိတ်တွေဒီမှာအနေနဲ့ပြောဖို့ပါလိမ့်ရှင်
အခုရပိုင်းဖြစ်နေတဲ့တိုက်ပွဲတွေအတွင်းမှာအရက်သားထိခိုက်ဒေဆုံးမှုတွေဖြစ်တယ်လို့ကလေးငယ်ကိုဝင်ဆောင်မိခင်နဲ့အရက်သားတွေပါထိခိုက်ဒေဆုံးမှုဖြစ်ပွားနေတဲ့အပေါ်ပြည်တော်စုဇိုရနဲ့ပြည်နယ်အစိုးရဘက်ကအရေးတကြီးစီမံဆောင်ရွက်ပေးဖို့ကိုလည်းရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကအကြံပြုပါတယ
်အခုဖြစ်နေတဲ့အခြေအနေကအန်ဒီတီကနေရောက်ကြောက်ပြီးတော့ပြည်နယ်ရေးရာကိုပြည်သူ့အင်ဂျီတင်းနန်းခွင့်ပြုပြီးတော့ထိခိုက်တဲ့အခြေအနေအဲ့ဒီတော့လည်းအဲ့ဒါကပြဿနာတစ်ခုဒီစနစ်အစပေါ်မှာအစိုးရကမလာချင်တော့ဒီလိုအစိုးရကလိုက်ပါပြေပြမလာအောင်ဒီဒီဒုက္ခရအောင်စိတ်ဆောင်ရအောင်ဒီပြရမယ်ဒီစက်တော့ဒီမှာတော့ဒီကကျွန်တော်ကစီးပြီးတော့အနာတုံးချီချိမှမှာတော့ဒီမျိုးကြက်ကြက်တော့ဒီမျိုးနေရတာခဏ
တတလောမှာတော့လက်ရှိစခန်းတွေမှာခိုးလုံနေသူဒုက္ခသည်တွေအတွက်တောင်းစားနဲ့ရိတ်ခါလုံလောက်မှုနေထိုင်မှုနေရာထပ်ခင်းတွေအခက်အခဲဖြစ်နေတဲ့အတွက်နောက်ထပ်ရောက်လာကြတဲ့ဒုက္ခသည်တွေအတွက်စားနဲ့ရိတ်ခါအခက်အခဲဖြစ်နေသလိုကျန်းမာရေးပြဿနာတွေနဲ့ရာသီဥတုတန်ကိုပါဆူဆူဝါးဝါးခံနေကြရတယ်လို့ကိုစိုးစောထုံးကပြောပြပါတယ်
။ဟောလက်ရှိစခန်းတွေစခန်းတွေမှာတော့အထူးပြည်ရဲ့အခြေအနေမျိုးမှာအခုက20ဒီတပ်ွေတွေဒီပြင်းနေလာကြလာတဲ့ခါကျတော့ဒီဒီလိုတစ်ခါတည်းအရေးတွေကလည်းပဲအရင်ကတွေးလာနေပြီးတော့မှစီးပြောသခင်တွေပါလေအရှင်ပြေဒီအတွက်တော့မလို့သူတို့ကနင်းချရမှာပဲခုံတော့ ဟိုနေကြရပါတယ်ဆိုတော့အဲ့လိုနေကြခုံတဲ့အခါမှာသူတို့ကကြတော့ဒီသူအနေနဲ့ငယ်တကာရတင်းနေကြီးကိုမခံရတဲ့အခါကျတော့အခုဒီနေရာသတ်မှတ်နေမရရှိရပါဘူးဒါတို့မှာဒီလိုမျိုးအခက်အခဲတွေအများကြီးနေရတာဖြစ်ပါတ
ယ်။ဒါကြောင့်ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD ဆိုရအနေနဲ့ပြည်သူကိုကာကွယ်ဆောင်ရှောက်ပေးဖို့နဲ့စစ်ဘေးဒဏ်သင့်ပြီးထိခိုက်နေနိုင်ရသူတွေအတွက်တရားမျှတမှုရဖို့နဲ့ပြည်နယ်ငြိမ်းချမ်းနိုင်မှုနိုင်ငံရေးစကားဝိုင်းအနေနဲ့အမြဲဆုံးပြည်လည်အောင်ဖြေရှင်းအဖြေရှာပေးပါလို့ရခိုင်လွတ်တော်အမတ်တွေနဲ့ရခိုင်လူမှုအဖွဲ့အစည်းတွေကတိုက်တွန်းနှိုးဆော်နေပါတယ်ရှင်။